မြန်မာအာဖဂန်နစ္စတန်နဲ့ဆီးရီးယားစတဲ့နိုင်ငံတွေမှာနိုင်ငံရေးနဲ့ဘာသာရေးအဖြစ်နဲ့ချုပ်ချယ်မှုတွေအပါအဝင်လူခွင့်ရေးအတွက်တိုက်ပွဲဝင်နေကြသူတွေကိုတတ်တိရှိသူတွေကိုဗြိတိန်အင်ရှေ့ဆန်မင်းသားကြီးချားစ်ကသူ့ရဲ့နှစ်သက်ကိုဆူတောင်းလွှာထဲမှာထည့်သွင်းချီးကျူးလိုက်ပါတယ်။နှစ်သက်ကိုကူးပြောင်းတဲ့အခါတမရမှာပဲလွတ်မြောက်မှုနဲ့လူခွင့်ရေးတို့အတွက်ကမ္ဘာတဝန်းတိုက်ပွဲဝင်နေကြသူတွေကိုအမတ်တရရှိပေးကြဖို့လိုအပ်ပါတယ်လို့လည်းအင်ရှေ့မင်းသားချားစ်ကပြောပါတယ်။မြန်မာအာဖဂန်နစ္စတန်နဲ့ဆီးရီးယားအပါအဝင်တခြားနိုင်ငံတွေမှာနိုင်ငံရေးနဲ့ဘာသာရေးဖိနှိပ်မှုတွေမလုံခြုံမှုမရှိတာတွေစတဲ့ချင်းချောက်မှုအန္တရာယ်တွေအပြင်စာနာမှုဆိုင်ရာအခက်အခဲတွေနဲ့တိုးမြင့်ရင်ဆိုင်နေကြရတဲ့အကြောင်းအဲ့ဒီလိုဘေးဒုက္ခအခက်အခဲတွေနဲ့ရင်ဆိုင်နေကြရပေမဲ့လည်းဒေသခံလူမှုအဖွဲ့အစည်းတွေနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေဟာအရေးပါတဲ့အကူအညီတွေကိုတတ်တိပြောင်မြောက်စွာကူညီဆောင်ရွက်ပေးနေကြပါတယ်လို့အင်ရှင်မင်းသားချားစ်ကပြောပါတယ်ပဋိပက္ခတွေငြိမ်းချမ်းစွာပြည်လည်နိုင်ရေးအတွက်သူ့အနေနဲ့ဆူတောင်းပေးပါကြောင်းနဲ့ဘယ်နေရာမှာပဲဖြစ်ဖြစ်အကူအညီလိုအပ်နေသူတွေကိုဝိုင်းဝန်းကူညီပေးကြဖို့အတွက်တိုက်တွန်းပါကြောင်းလည်းအင်ရှင်မင်းသားချားစ်ရဲ့နေတဲ့ကိုစွတောင်းလာမှာထက်သွင်းဖို့ပြပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေအာဏာရသွားပြီးတဲ့နောက်ပိုင်းအခြေအနေတွေဆိုးဝါးလာခဲ့သလိုအင်ရှေ့မင်းသားချားစ်ဟာမကြသေးခင်ကပဲဂျော်ဒန်နိုင်ငံကိုတွားရောက်ခဲ့ပြီးဆီးရီးယားနိုင်ငံကဒုက္ခသည်တွေအပါအဝင်ဒေသရင်းနိုင်ငံတွေကဒုက္ခသည်တွေကိုအရှိအလယ်ပိုင်းကနိုင်ငံတွေဆယ်စုနှစ်တည်းနဲ့ချီပြီးလက်ခံထားရတဲ့အခက်အခဲတွေကိုကိုယ်တိုင်တွေ့မြင်ကြသိခဲ့ရပါတယ်